တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးဖို့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကဖိတ်ကြားလိုက်တဲ့အပေါ်မှာတော့အဖွဲ့အစည်းအများစုကတက်ရောက်နိုင်ပွဲရှိပါတယ် NRPC နဲ့ဆွေးနွေးပြီးနောက်တရက်မှာတော့တက်မတော်နဲ့အဖွဲ့တစ်ဖွဲ့ချင်းဆွေးနွေးပွဲကိုလည်းဖိတ်ကြားစာထဲမှာဖော်ပြထားပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ရခိုင်ရှမ်းချင်းစတဲ့တိုင်းသားဒေသတချို့မှာဒီအပိုင်းအတွင်းလက်နက်ကင်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့ရှစ်ဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့မျိုးသားပြန်လည်တင့်ပြတ်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ကအခုလိုဖိတ်ကြားလိုက်တာပါဒီလ22ရက်နေ့မှာတွေ့ဆုံဖို့ဖိတ်ကြားထားတာဖြစ်ပြီး22ရက်နေ့မှာတော့တက်မရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့လက်နက်ကိုင်အဖွဲ့တပွဲချင်းစီနဲ့တွေ့ဆုံဖို့အဲ့လိုတွေ့ဆုံဖို့အတွက်တွေ့ဆုံလို့တဲ့အဖွဲ့အစည်းတွေအနေနဲ့ကြိုတင်အကြောင်းကြားဖို့ NRPC ဖိတ်ကြားစာမှာဖော်ပြထားပါတယ်ဖိတ်ကြားထားတဲ့အဖွဲ့တွေကတော့ဝါကြည်သွေးစည်းညီညွတ်ရေးပါတီ UWSP ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်အရှေ့ပိုင်းငင်းချမ်းရေးနဲ့စီလုံးရေးကော်မတီ PSC ခေါ်မိုင်းလာအဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNTJP ခေါ်ကိုကန်အဖွဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF AA လို့လူတီများတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့ကင်းဒီမျိုးသားတိုးတက်ရေးပါတီ KNPP တို့ဖြစ်ပါတယ်။ပြီးခဲ့တဲ့လက NRPC တက်မတော်တို့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်
။တက်မှာပါတက်မှာပါဟုတ်ကဲ့ခင်ဗျ။လောလောဆယ်တော့ကျွန်တော်မဆွေးနွေးရသေးဘူးဒီမှာကဒီကြီးကဒီရလူကြီးတွေရောက်နေတယ်အဲဒီနေ့ပဲကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ခင
်ဗျဝါပြည်သွေးစည်းညညွေးပါတီ UWSP ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းဝတ်တက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံက Facebook Messenger ကနေပြန်ကြားခဲ့ပါတယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုဆက်သွယ်မေးမြန်းရာမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်က
ကျွန်တော်တို့ဗမ်တီရဲ့ဂျင်နာထက်နဲ့တည်းမိကြီးရမယ်
ကင်းဒီမျိုးသားတိုးတက်ရေးပါတီ KNPP ကတော့ဒီလ18ရက်နေ့မှာ NRPC 19ရက်နေ့မှာတက်မတော်နဲ့တွဲဆုံဖို့စီစဉ်ထားတာကြောင့်21ရက်နေ့အစည်းအဝေးမှာလည်းပါဝင်တယောက်ဖွဲ့ရှိကြောင်းကို KNPP ရဲ့အထွေထွေတွင်ရင်မှုဦးရွှေမျိုးတန်းကအခုလိုပြောပါတယ်
တဖြည်းများပါလေပေါ်ဆောက်ရတာဒီလိုသူဒီနေ့တောင်းပြန်လို့သူကတော့လမ်းပေါ်မှာဖြစ်နေတယ်ကားနဲ့ပြန်လာနေတယ်ချက်မှန်နေ
တယ်။ကျန်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်ရမှာတော့အများစုကဖုန်းလက်ခံဖြေဆိုတာမရှိသလိုတချို့အဖွဲ့တွေကတော့ဖုန်းပိတ်ထားကြပါတယ်။ဒီအဖွဲ့တွေနဲ့နှိဆက်သူတွေကတော့တယောက်ဖို့ရှိကြောင်းပြောဆိုတာရှိပါတယ်။နိုင်ငံရေးလေလာသုံးသက်သူဦးမောင်မောင်စိုးကတော့တက်မတော်ကတပွဲချင်းနဲ့ဆွေးနွေးမယ်ဆိုတဲ့အပေါ်မှာအခြေတင်ဆွေးနွေးရပွဲရှိကြောင်းသုံးသက်ပြောဆိုပါတယ်။
ဒီနောက်ပိုင်းသုံးဘွဲ့ပေါ်မှာလေးသုံးဘွဲ့ပေါ်အေအေပီအန်အယ်ကိုကန်ရတပွဲချင်းတွေ့မှလားသုံးဘွဲ့တွေ့မှလားဆိုတဲ့စကားတော့ခြေတင်တစုံတရာချွေးနှင်းညီနိုင်ပြောဆိုရလိမ့်မယ်လို့ထင်ပါတယ
်တမ်ရွန်နဲ့အဓိကဆွေးနွေးနိုင်ဘွဲ့ရှိတဲ့အလားအလာကိုလည်းအခုလိုစစ်ပြောပါတယ
်အဓိကကတော့တပ်ဖက်ကတော့ NFC2 ကိုပြောမှာပဲအဲဟိုဘက်ကလည်း bilateral ရင်သွားမလားသုံးဘွဲ့ဒီဘက်ကမမနေပဲဒီ NFC သွားမလားဆိုတာကိုဟိကြမယ်ပြဿနာလို့ပဲထင်တယ်။ဒါပေမဲ့ကျွန်တော်တို့တဆိုင်နဲ့နဲ့ပြဿနာပြည်လဲဖို့တော့နည်းခက်မယ်လို့ထင်တယ်။တကယ်လို့သဘောတူညီတဲ့ဇုံတရားရအောင်တိုက်ပွဲလျှော့ချနိုင်ပါလေ။ဆိုတော့တိုက်ပွဲလျှော့ချတယ်ဆိုတာနှစ်ပိုင်းရှိတာပေါ့။တကယ်တမ်းကျတော့ခင်ပြင်းနေမှာတော့တိုက်ပွဲမရှိတော့ဘူး။ဖြံမြောက်မှာလည်းပဲလွှဲချော်မှုပြီး SSB ရဲ့တိုက်ပွဲဇုံတရားဖြစ်ခဲ့ပြီးပြန်လျှော့ချနိုင်တယ်။နောက်အဓိကဖြစ်နေတာရခိုင်စစ်မျက်နှာပဲဖြစ်နေတာ။ရခိုင်နယ်စစ်မျက်နှာမှာတိုက်ပွဲလျှော့ချဖို့ကတော့တော်တော်လေးချိန်နဲ့ဆုံးနေရအောင်ပဲထင်ပါတယ်လွယ်လွယ်ကူကူတော့မဖြစ်နိုင်ဘူး။
လက်ရှိဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာ WSP က AB လမှာကျင်းပမဲ့230ပြည့်အခမ်းအနားနဲ့ NCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှလာပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းပြောပါတယ်။21ရက်နေ့မှာကျင်းပမဲ့ဆွေးနွေးပွဲတွေပြီးနောက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့တက်မတော်တို့တွဲဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒီရပိုင်းတွေအတွင်းမှာငင်းချဲရေးနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေကျင်းပနေတာရှိတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပြီးခဲ့တဲ့ရက်တွေကတက်မရွန်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA နဲ့ TNLA တို့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တက်မရွန်ဘက်ကတော့တစုံတရာထုတ်ပြန်တာမရှိပါဘူး။